အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်ကာဘူးလေဆိပ်တဝိုက်ထောင်နဲ့ချီတဲ့ပြည်ပထွက်ခွာဖို့အကြိုးစားသူတွေနဲ့ဗျံပရာဖြစ်နေတာကိုတနင်္လာနေ့ကတာလီဘန်တွေကအမေရိကန်ကိုပစ်တင်လိုက်ပါတယ်။စနေနေ့ကလည်းကာဘူးလေဆိပ်နာအာဖဂန်ခုနှစ်ဦးသေဆုံးခဲ့ရတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းအတည်ပြုပါတယ်။တာလီဘန်ထိတ်တန်းခေါင်းဆောင်လို့သူ့ကိုယ်သူခံယူထားသူအမီယာခန်မူတာကီကတော့တနင်္ဂနွေလုံးနေနဲ့ချင်းရင်ဒီနေ့အေးချမ်းနေတာဖြစ်ပြီးတော့ဂါဘူးလေစိတ်မှာပဲဗယံပရာဖြစ်နေတာပါလို့ပြောပါတယ်။ဒါအပြင်သမရကိုရိုင်းဓာတ်ရိုက်ညှဉ်းချပြီးလူတွေကဲထုတ်ဖို့အတွက်လုပ်နေတဲ့အမေရိကန်ကလေစိတ်ကိုတော့တည်ငြိမ်မှုရှိအောင်မလုပ်နိုင်ဘူးလို့လည်းကြေညာချက်ထုတ်ပြန်ပြီးဝေဖန်ပါတယ်။အာဖဂန်ကနေထွက်ခွာခြင်းသူတွေကာဘူးလေစိတ်ကနေထွက်နိုင်အောင်စီစဉ်ဖို့အတွက်အမေရိကန်နဲ့တခြားနိုင်ငံတွေကတပ်တွေကိုဆစ်လွတ်ထားပါတယ်။ပြည်ပထွက်ခွာခြင်းသူတွေလေစိတ်မှာလာရောက်စုဝေးနေခြင်းမှာပဲလေစိတ်တင်ကတာလီဘန်တိုက်ခိုက်ရေးသမားတွေကလေထဲကိုတနက်တွေနဲ့ပစ်ခတ်နေကြတာပါ။တာလီဘန်တွေဟာမမျှော်လင့်တဲ့ကာဘူးမြို့တော်ကိုပြီးခဲ့တဲ့သတင်းပတ်တွေတင်ပိုက်လိုက်တဲ့အတွက်အနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်ကသူ့နိုင်ငံသားတွေနဲ့တာလီဘန်ရန်ကြောက်လို့ထွက်ပြေးခြင်းသူအာဖဂန်တွေကိုခေါ်ထုတ်ဖို့အတွက်ရုတ်ချီလှုပ်ဆောင်ခဲ့ရတာဖြစ်ပါတယ်။တာလီဘန်တွေကတော့အာဖဂန်တွေကိုအခုလိုခေါ်ထုတ်တာဟာတရားမဝင်ဘူးလို့ပြောထားပြီးအဲ့ဒီအချိန်တည်းကတောင်းနေချေတဲ့အာဖဂန်နိုင်ငံသားတွေဟာရရလေရင်နဲ့ပြည်ပထွက်ခွာဖို့အတွက်ကာဘူးလေစိတ်ကိုလာနေကြတာပါ။